ရှမ်းပြည်နယ်အစီပိုင်းတာချီလိပ်မြို့ကပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီယုံအနီးမှာတနင်္လာနေ့ညပိုင်းကဘုံငါလုံးပေါက်ကွဲခဲ့တာကြောင့်မကာအိုခန်းရက်ွက်အုပ်ချုပ်ရေးမှုအပါအဝင်9ယောက်ထိခိုက်ဒဏ်ရာရခဲ့ပါတယ်။ထိုင်းမြန်မာနယ်စပ်မြို့ဖြစ်တဲ့တာချီလိပ်မှာဘုံပေါက်ကွဲတဲ့အခြေအနေအကြောင်းသတင်းပေးပို့ချက်ကိုကိုငင်းညံကဆက်ပြီးပြောပြပေးမှာပါခင်ဗျာ။
တာချီလိပ်မြို့အတွင်းဘုံတွေပေါက်ကွဲမှုဟာဖေဖော်ဝါရီလ28ရက်တနင်္လာနေ့ည9နာရီကျော်အချိန်မှာဖြစ်ပွားခဲ့တာပါ။တာချီလိပ်ဒေသခံတို့ကဘုံသုံးလုံးဇရိုက်ပေါက်ကွဲတံကိုသူကိုယ်တိုင်ကြားခဲ့ရပြီးလူ9ယောက်ထိခိုက်ဒဏ်ရာရခဲ့တဲ့အကြောင်းအခုလိုပြောပါရစေ။ဒီနေ့
ကဘုံတွေကဆက်ပေါက်ဆက်ပေါက်ချလာတယ်။ဆက်ပေါက်ချလာတယ်။ဘုံတွေကဆက်ပေါက်ချခဲ့တာအလုံးခေါင်းရောဝင်းဝေးဝင်းဝေးကြောက်တာပါ။
အခင်းဖြစ်ပွားရာအနီးကတခြားဒေသခံတို့ကလည်းမကာအိုခန်းရက်ွက်ကပြည်တော်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီယုံအနီးမှာပေါက်ကွဲတာဖြစ်တဲ့အကြောင်းနဲ့စုစုပေါင်းဘုံ၅လုံးပေါက်ကွဲတာဖြစ်ကြောင်းအခုလိုပြောပါရစေ
။မကာအိုခန်းရက်ွက်ဒီကြံ့ခိုင်ရေးလုံးနဲ့ညောင်ရီပန်ရှိအနီးပေါ်တော့ဖြစ်တာကြ။ခုနကကြော်လာမှဖြစ်တာကြ။အမှတလုံးကွဲတယ်ပေါ့နော်။မိမိပိုင်းလုံးလက်ရှိရမယ်နော်။တလုံးထောက်ကွဲတာ။အလုံးပေါင်းကျွန်တော်တို့၅လုံးကွဲတယ်ကြ
။နောက်ဆုံးတလုံးကတော့ည၁၇နာရီကျော်မှကွဲတာဖြစ်ပါတယ်။ဒီပေါက်ကွဲမှုကြောင့်မကာအိုခန်းရက်ွက်အုပ်ချုပ်ရေးမှုအပါအဝင်ခုနှစ်ဦးထိခိုက်ဒဏ်ရာရခဲ့ပါတယ်
။ဟိုဒဏ်ရာရတဲ့လူနာတော့မရှိပါလေဆိုတိတ်ဆိုးကြီးကတော့မရှိပါဘူး။ဟိုအလုံးပေါင်းခုနှစ်ဦးပြ။မိကြီးလေးကဦးယောက်ျားလေးက6ဦးပေါ့နော်။ဟိုကဥက္ကဋ္ဌတယောက်ကတော့ဒီ specific ဘာတိုင်ရပါပေါ့နော်။ဒါလည်းမတွေ့ရပါဘူး။ဂျန်တဲ့လူတွေတော့ဒီပေါင်လို့ခြေသုံးလောက်ပဲလက်ချက်မရှိတာပါဘူး
။ဒီဘုံခွဲမှုတွေကိုဘယ်သူလုပ်တယ်လဲဆိုတာကတော့လောလောဆယ်မသိရသေးပါဘူး။ဒေတာရင်းအခြေစိုက်တာချီလိပ် news agency ကတော့ဒီပေါက်ကွဲမှုတွေနဲ့ပတ်သက်ပြီးအခြေပိုင်းငကားအဖွဲ့ကသူတို့လှုပ်ဆောင်တာလို့သတင်းထုတ်ပြန်ထားတဲ့အကြောင်းဖော်ပြပါရယ်ပြီးခဲ့တဲ့2022ခုနှစ်ဖေဖော်ဝါရီလ1ရက်နေ့ကလည်းတာချီလိပ်မြို့မှာပြုလုပ်တဲ့တမ်မတော်ထောက်ခံပွဲမှာအလားတူဘုံပေါက်ကွဲမှုဖြစ်ပွားခဲ့ပါရယ်ဒီပေါက်ကွဲမှုမှာလူ2ဦးပွဲချင်းပြီးသေဆုံးခဲ့တယ်လို့လူ20ကျော်ထိခိုက်ဒဏ်ရာရခဲ့ပါရယ်ခင်ဗျာ